တိုင်းသားနဲ့နိုင်ငံအဖွဲ့အားလုံးပါဝင်နိုင်မဲ့တနင်္ဂနွေအပြစ်ခတ်ရစေရေးဆိုင်ရာစာချုပ်အပြီးသက်လက်မှတ်ရေးထိုးနိုင်ဖို့အရေးတိုင်းသားခေါင်းဆောင်တွေရဲ့သဘောထားကိုအစိုးရပြည်ထောင်စုညီညာရေးဖော်ဆောင်ရေးကော်မတီ UPWC အဖွဲ့အနေနဲ့ဖြစ်နိုင်တဲ့အနေအထားကိုအလေးထားစဉ်းစားမှဖြစ်တယ်လို့ညီညာရေးအကျိုးတော်ဆောင်တွေကပြောဆိုလိုက်ပါတယ်ဒီလိုတနင်္ဂနွေလုံးအပြည့်ရဖို့နှစ်ဖက်စူးစမ်းကြည့်မှာပဲတိုင်းသားဒေသအချို့မှာစီရေးတင်းမာမှုရှိနေစေဖြစ်ပြီးတစ်ဖက်သက်အပြည့်ရဆဲလိုက်တဲ့ကိုကန့်တပ်ဖွဲ့ဘက်ကလည်းအပြည့်ရညီညာရေးကိုလိုလားနေတယ်လို့ဆိုပါတယ်အသေးစိတ်ကိုမဆုမွန်ကစူးစီးတင်ပြမှာပါ
ဟုတ်ကဲ့ပါတနင်္ဂနွေလုံးတိုင်းတာနဲ့အပြစ်ခတ်ရဲစေးရေးစာချုပ် NCA အပိသက်ချုပ်ဆိုနိုင်ရေးအစိုးရနဲ့ညှိနှိုင်းဆွေးနွေးကြမယ် KNU ဒုတိယဥက္ကဋ္ဌဒေါ်နော်စီဖိုးရာစိန်ဦးဆောင်နဲ့တိုင်းရင်းသားခေါင်းဆောင်15ဦးပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများဤတနင်္ဂနွေလုံးအပြစ်ခတ်ရဲစေးရေးဆိုင်ရာအစိုးရညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ရဲ့ထိုင်းနိုင်ငံချင်းမိုင်မျိုးကပထမဦးဆုံးအကြိမ်ဆွေးနွေးပွဲကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံး NCA မှာပါဝင်နိုင်မှုအရေးအဓိကလိုလားခဲ့ကြတာပါတိုင်းရင်းသားခေါင်းဆောင်ဒီဘက်ကအပြစ်ရစာချုပ်မှာထည့်သွင်းပြင်ဆင်လိုတဲ့အချက်တွေနဲ့သဘောထားတွေကိုအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီအဖွဲ့ရဲ့ခေါင်းဆောင်ပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့အတူလုပ်ငန်းအဖွဲ့ဟာစနေတနင်္ဂနွေနေ့2ရက်တိုက်ဆွေးနွေးခဲ့ကြပါတယ်လို့ NPC အဖွဲ့ရဲ့ပြောခွင့်ရဦးလာမောင်ရွှေကပြောပါတယ
်ဝန်ကြီးဦးအောင်မင်းကိုကျွန်တော်တို့ဒီအလို့အဖွဲ့အနေနဲ့တော့ချင်းမရနေကိုယ်စားလှယ်တွေကနေယူပေးလိုက်တဲ့ကျွန်တော်တို့ message ကြီးတော့ကျွန်တော်တို့ဝန်ကြီးဦးအောင်မင်းတို့တော့ပြန်ပေးပြီးတော့15ဦးကော်မတီကတော့ဝင်းကြီးဦးအောင်မင်းကိုသူတို့ရဲ့ကိုယ်စားလှယ်ပေါ့လေသူ့ကိုသူတို့လွှတ်မယ်ဆိုတာလည်းပြောတာတွေ့ရတယ်ဗျအဲ့ဒါတော့ဦးနိုင်ဟန်သာဥပဒေထိုးဝင်တဲ့ဦးထွန်းစောလို့လည်းသူတို့ပြောနေတယ်ပေါ့လေဒါပေမဲ့ဝင်းကြီးဦးအောင်မင်းကကတော့ကျွန်တော်တို့ရောက်ဒီနေ့မှရတဲ့အတွက်အကြောင်းပြန်လာတော့နောက်ရက်တွေမှာတော့အကြောင်းပြန်လာလိမ့်မယ်ဖြစ်တယ်သူတို့ကတော့ lucky လာကဒီကျွန်တော်တို့ဒီထွက်လာတဲ့ဒီအောက်ကမ်းတွေကိုဝင်းကြီးဦးအောင်မင်းပြေးတာပါပဲကျွန်တော်တို့ဘက်ကတော့ဝင်းကြီးဦးအောင်မင်းတို့ဒါပေးပြီးပါပြီဝင်းကြီးဦးအောင်မင်းတို့ဘက်ကကြတော့ဒီ NCA draft ကို16လအကြာဖော်ရခဲ့ပြီးသားဒီကျွန်တော်တို့ဖြစ်တဲ့အတွေ့ကျွန်တော်တို့ရှင်းနိုင်လို့ရမယ်ကိစ္စချက်တွေရှင်းတော့လေဒါရှင်းနိုင်ကောင်းလည်းရှင်းနိုင်မယ်ပေါ့ဗျာဒါပေမဲ့တော့ငင်းကြီးပို့တော့ဒါဆက်သွားနိုင်မှုတော့နီးလန်းတော့ရှားနိုင်နိုင်မယ်လို့တော့ထင်ပါတယ်
တနင်္ဂနွေလုံးတိုင်းတာနဲ့အပြစ်ခတ်ရဲစေးရေးစာချုပ်အပိသက်ချုပ်ဆိုနိုင်မှုအရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့စူးစမ်းနေချိန်မှာပဲတိုင်းရင်းဒေသတို့မှာစီးရီးတင်းမာမှုကရှိနေသေးပါနေမြေတီငိမ့်အေးချမ်းမှုတစ်ဖက်သက်စစ်ရဲဆဲပါတယ်လို့ကြေညာခဲ့တဲ့ကိုကန့်တပ်ဖွဲ့ MNDAA နဲ့လည်းအစိုးရတက်ကြအခုလက်ရှိတိုက်ပွဲတွေဖြစ်နေပေမဲ့ကိုကန့်တပ်ဖက်ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်လိုတဲ့သဘောထားရှိပါတယ်လို့ကိုကန့်ပြောခွင့်ရဦးထွန်းမြလင်းကဆိုပါတယ
်ကျွန်တော်ကတစ်ဖက်သက်တော့အစစ်ရဲပြီးကြေညာပြီးပဲခင်ဗျအဲ့တော့ကျွန်တော်ငြိမ်းချမ်းရေးပြီးတော့လူလာပါတယ်ဒါပေမဲ့သူတို့ဖက်ကနေသုံးစင်မစင်တော့ဘူးဆိုရင်တော့တကယ်ကလေးစစ်ခိုက်ကြည့်ရတော့ပါတယ်ကျွန်တော်ထင်တယ်သူတို့ကဒီငင်းချင်းကြီးကိုပြင်ပူလောင်းနေတူတယ်ကျွန်တော်တစ်ဖက်တည်းအပြည့်ချက်ကြီးညာပြီးပဲအဲကြီးညာပြီးတော့နောက်တရက်ပဲတန်တယ်စာပြီးတော့သူတို့လက်နေချင်းနဲ့ပြန်ပြစ်ပြီးပေါ့ကျွန်တော်တက်လက်ထိုးတယ်လို့ညီပြန်သူတို့ကဒီလိုငင်းချင်းမလို့လောင်းလာထိုးတော့ကျွန်တော်လက်ပြန်ခုခံပါပေါ့ဗျဆက်လက်ပြီးတော့လည်းသူတို့တိုက်ဖို့ရှိပါတယ်ကျွန်တော်ထင်တယ်ကျွန်တော်ကအမြင့်ပြည့်အချိန်မုံးမယ်လို့သူတို့ကအများနဲ့ကြီးကြော်နေတယ်ပေါ့
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်တွေကလည်းအခုလိုမျိုးစီရေးတင်းမာနေတဲ့လက်နက်ကိုင်အဖွဲ့တွေကိုပါ NCA မှာပါဝင်လက်မှတ်ရေးထိုးစေလိုတဲ့ဆန္ဒရှိပေမဲ့လို့အစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီအဖွဲ့အနေနဲ့ကတော့ဖြစ်နိုင်တဲ့အနေအထားပေါ်မှာမူတည်ပြီး NCA ကိုအမြန်ဆုံးလက်မှတ်ထိုးနိုင်ကြဖို့ဆန္ဒရှိပါတယ်လို့ဦးလာမောင်ရွှေကပြောပါတယ်
NCA မှာလည်းနိုင်ငံတကာဆွေးနွေးပွဲတွေတွားနိုင်ဖို့အနည်းအပါအရာအများကြီးပါတယ်ဗျာအဲဒါမို့လို့ဒီ NCA ကတော့ထိုးတင်တယ်ပေါ့ဗျာအဲတော့ထိုးနိုင်ဖို့လည်းအစိုးရဘက်ကလည်းတိုက်တွန်းကြိုးစားနေတာပဲအဲတော့ lucky ကညီလာခံပြီးလို့ဒီစုဖွဲ့တဲ့ပုံသဏ္ဍာန်နဲ့ဒီချင်းကတ်တဲ့ပုံသဏ္ဍာန်ကိုတိုင်းရင်းသားတွေဘက်ကပေါ့လေကျွန်တော်တို့မှတ်မယ်ဆိုရင်တော့လည်း NCA ကလက်မှတ်ရေးထိုးနိုင်မှာပေါ့လေတကယ်လို့မှအဲ့လိုမဟုတ်ဘူးဆိုရင်တော့လည်း NCA ကတော့ကျွန်တော်ကြာကောင်းနဲ့ကြာသွားနိုင်တယ်ပေါ့ဒါမှမဟုတ်လည်းအခြားလီလန်လေး option တွေလည်းအဲ့လိုလည်းရှိနေတယ်ရွေးသားနိုင်တော့ဗျာဒါကတော့ဆက်တော့ကျွန်တော်ကြည့်အောင်ပါဗျာ
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားနိုင်ငံတော်သမ္မတရှေ့မောင်မှာပြီးခဲ့တဲ့မတ်လ 31ရက်နေ့မူကျဲလက်မှတ်ထိုးပြီးတဲ့နောက်ပိုင်းဝါပီဌာနချုပ်ပန်းဆန်းမှတချိန်ကရင်မျိုးသားအစည်းအရုံးဌာနချုပ်လော်ခီလာမှတချိန်တိုင်းရင်းဒေသတွေကစစ်ရေးအခြေအနေတွေကိုအလေးထားဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့ NCCD အဖွဲ့အစား KNUD ရဲ့ဥက္ကဋ္ဌဒေါ်နော်စီဖိုးရာစေဦးဆောင်နဲ့တ